အာဖဂန်နစ္စတန်နိုင်ငံမှာထိန်းချုပ်ထားတဲ့တာလီဘန်တွေရဲ့အမျိုးသမီးတွေပေါ်ကန့်သတ်ချက်ချထားတာတွေဟာခေတ်နောက်ပြန်ဆင်းနေတဲ့အတွေးခေါ်ဖြစ်ပြီးဒါဟာသူ့နိုင်ငံအတွက်ချိန်ချောက်မှုဖြစ်နေတယ်လို့ပါကစ္စတန်ပြန်ကြားရေးဝန်ကြီးဖာဝတ်ဟူစိန်ကဝေဖန်လိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံထဲမှာတက်လာတဲ့တာလီဘန်အစိုးရတဲ့ဟာအစွန်းရောက်အစိုးရတဲ့ဖြစ်ကြောင်းအစ္စလာမဘတ်စူဝေးဘွဲတစ်ခုမှပြောကြားလိုက်တာပါ။သူတို့အနေနဲ့အာဖဂန်ပြည်သူတွေကိုအပြစ်ဝအကူအညီပေးခြင်းပေမဲ့အမျိုးသမီးတွေတယောက်တည်းခီးမသွားရတာ၊ကျောင်းတွေကောလိပ်တွေမတက်ရတာလိုမျိုးခေတ်နောက်ပြန်ဆွဲတဲ့အတွေ့အခေါ်မျိုးကပါကစ္စတန်အတွက်ပါချိန်ချောက်မှုဖြစ်နေတယ်လို့ဟူစိန်ကပြောပါတယ်။ပါကစ္စတန်ရာရှိတွေအနေနဲ့အာဖဂန်မှာအာဏာပြန်ရလာတဲ့တာလီဘန်တွေကိုအခုလိုလူသိရှင်ကြားဝေဖန်တာမျိုးကတိတ်ကိုရှားပါတယ်။တာလီဘန်တွေရဲ့သူ့ဆက်မြင့်တင်ပြီးဒူးစရိုက်ကာကွယ်ရေးဆိုင်ရာဝန်ကြီးဌာနကနေအမျိုးသမီးတွေယောက်ျားလေးတွေဆွေမျိုးအဖော်မပါပဲ45မိုင်အထက်ခီးသွားတာကိုခွင့်မပြုကြောင်းညွှန်ကြားချက်အစ်ထုတ်ပြန်လိုက်ပြီးနောက်တနေ့မှာပဲဝန်ကြီးဟူဆိုင်ကအခုလိုပြောလိုက်တာပါ။အခုထုတ်ပြန်တဲ့ညွှန်ကြားချက်ထဲမှာခေါင်းစည်းပေါ်မှာပါတဲ့အမျိုးသမီးတွေကိုအငှားရင်မောင်းသမားတွေကမတင်ဖို့ပါပါပါတယ်။ဝန်ကြီးဌာနပြောခွင့်ရကတော့ဒါဟာအစ္စလာမစ်ဥပဒေရကန့်သက်တာလို့ကာကွယ်ပြောဆိုပါတယ်။အရင်သတင်းပတ်တွေတုန်းကလည်းအမျိုးသမီးရုပ်တံသတင်းတင်ပြသူတွေခေါင်းစည်းပေါ်ဟာချက်မဟုတ်တွေဝတ်ဆင်ဖို့နဲ့ရုပ်တံလှိုင်းတွေမှာအမျိုးသမီးဇက်ကောင်တွေပါတဲ့ဇလန်းတွေမလွှင့်မှုတာလီဘန်တွေကတားမြစ်ခဲ့တာဖြစ်ပါတယ်။